to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်10ရက်မဟာတကြံအကြမ်းနေ့2019ခုနှစ်ဧပြီလ14ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါဒီကနေ့ဒီနေ့ခုနှစ်ညပိုင်းသောတာရှင်နေနာဆီယံမဲထိတန်းရောက်သတင်းတွေမှာတော့အမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုဟာနိုင်ငံအတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြည့်လည်မှုတွေကြောင့်ထွက်ပြေးလာတဲ့ဗင်နီဇွဲလားဒုက္ခသည်တွေကိုကိုလံဘီယာနယ်စပ်မြို့ကူကူတာမှာဒီကနေ့ဒီနေ့ခုနှစ်နေသွားရောက်တွေ့ဆုံဖို့စီစဉ်ထားပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ကြားနှောင့်နှေးနေတဲ့နျူကလ িয়ার အရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်ဘက်ကရဲရင်နဲ့ဆုံးဖြတ်ချက်ချဖို့ဒီနှစ်ကုန်ထိအချိန်ပေးမယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကပြောဆိုလိုက်ပါတယ်။ဒီလိုထိတန်းရောက်သတင်းတွေကိုကြားကြရပါမယ်မှတ်ခွာညွှန်ရေး
။ကောင်းပါပြီရှင်။အဲဒီလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာစစ်ဘေးရှောင်ပြည်သူတွေစီစားနပ်ရိက္ခာပို့ဆောင်ရေးအခက်အခဲဖြစ်နေရတဲ့အကြောင်းကိုအခုလိုသိကြရမှာပါ။
ဒီလိုမင်းကြီးအရာကတော့3000တော့ကျော်လာပါပြီ3000တော့ကျော်လာပါပြီပေါ့နော်အဲအဓိကအခက်အခဲကတော့ဒီရဲ့ပိုက်တွေမှာဆိုရင်တချို့သောစခဲတွေမှာကအဓိကစနေခံပိုက်ဆိုင်ရာတွေပြတ်တက်မှုတွေ
ရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံကကိုစောစောထွန်းကိုဆက်သွဲမင်းမြန်ထားတာနားဆင်ကြပါမယ်အဲ့ဒီနောက်စီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိသလိုအစီအစဉ်နောက်ပိုင်းမှာတော့သူရဥွှေမန်းနဲ့ဗီဒီယိုရဲ့တည်တံ့တွေ့ဆုံမင်းမြန်ကအစီအစဉ်ကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။အမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုဟာနိုင်ငံအတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြည့်လည်မှုတွေကြောင့်ထွက်ပြေးလာတဲ့ဗင်နီဇွဲလားဒုက္ခသည်တွေကိုကိုလံဘီယာနယ်စပ်မြို့ကူကူတာမှာဒီကနေ့တနင်္ဂနွေနေ့တွားရောက်တွေ့ဆုံမှုစီစဉ်ထားပါတယ်။ဗင်နီဇွဲလားသမ္မတမင်းနီကိုလတ်စ်မာဒူရိုနဲ့သူ့အစိုးရကိုလက်မခံတဲ့သမ္မတထွန်မြေရည်တည်ချက်ကိုထောက်ခံတဲ့အနေနဲ့ဝန်ကြီးပွန်ပီယိုကလက်တလောမှာတောင်အမေရိကတိုက်နိုင်ငံတွေကိုတွားရောက်ခဲ့တာပါ။စနေနေ့ကလည်းဝန်ကြီးပွန်ပီယိုကပီရူးနိုင်ငံကိုတွားရောက်ခဲ့ပြီးသမ္မတမာတင်ဗစ်ကာရာနဲ့နိုင်ငံခြားရေးဝန်ကြီးနက်စတိုဖိုပိုလီဇီယိုတို့နဲ့တွေ့ဆုံပြီးပီရူးနိုင်ငံကတန်းနဲ့ချီတဲ့ဗင်နီဇွဲလားရဲ့ဒုက္ခသည်တွေ၄ပုံ၃ပုံလောက်ကိုလက်ခံပေးထားတဲ့အပေါ်ချီးကျူးပြောဆိုခဲ့ပါတယ်။စနေနေ့ကပါရာဂွေးမှာရောက်နေတဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးက VOA နဲ့တွေ့ဆုံမိញံကန်အတွင်ခေါင်းဆောင်မှုပြဿနာဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံအရေးအမေရိကန်ရဲ့ချဉ်းကပ်မှုနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။မာဒူရိုအနိုင်ရခဲ့တဲ့ရွေးကောက်ပွဲကအတူအောင်ရွေးကောက်ပွဲလို့ဝင်ကြီးပွန်ပီယိုကပြောဆိုပြီးအတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကိုသာနိုင်ငံရဲ့စစ်မှန်တဲ့သမ္မတအဖြစ်နိုင်ငံပေါင်း54နိုင်ငံကအတိအမှတ်ပြုထားကြောင်းကိုလည်းပြောဆိုခဲ့ပါတယ်။
အမေရိကန်မက္ကီကိုနယ်သက်ကိုပိတ်ဖို့အတွက်နယ်သက်လုံခြုံရေးတာဝန်ရှိသူတွေကိုသမ္မတထရမ့်ကတောင်းဆိုခဲ့ပြီးတော့အဲဒီလိုလှုပ်လို့တရားဥပဒေကြောင်းအရမှုရင်ဆိုင်ရတယ်ဆိုလဲသူ့အနေနဲ့လုံခြုံရေးပေးသွားမှာဖြစ်တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတထရမ့်က Twitter ကနေမနေ့ကညှင်းဆိုလိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့တောင်ပိုင်းနယ်သက်ကိုပိတ်ဖို့ဘသူကမှအမိန်ပေးတာမျိုးမရှိခဲ့သလိုအမိမြစ်လုံခြုံရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုလည်းပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးဖို့ဘယ်တော့မှမကမ်းလှမ်းခဲ့ဘူးလို့Twitter ကနေရေးပါတယ်အဲ့ဒီတော့လေသူအနေနဲ့စိတ်မပြတ်ဘူးလို့ဆိုပါတယ်သူအနေနဲ့မက္ကဆီကိုနယ်သက်ကိုပိတ်နိုင်တဲ့အခွင့်အရေးလုံးဝရှိပြီးတော့တကယ်လို့မက္ကဆီကိုအနေနဲ့အမေရိကန်နယ်သက်ကိုတရားမဝင်ဝင်လာတဲ့သူတွေကိုဖမ်းဆီးတာမျိုးမရှိဘူးဆိုရင်ပိတ်လာနိုင်တယ်လို့လည်းပြောပါတယ်ဒါပြင်ဒီမိုကရက်တီအနေနဲ့လူမှုဥပဒေကိုအများဆုံးပြောင်းမှာဖြစ်တယ်လို့သမားထောင်ကပြောလိုက်ပါတယ်တကယ်လို့မပြောင်းဘူးဆိုရင်တော့အမွေစီမောင်ကိုရောင်းမဲ့သူတွေလူကုန်ကူသူတွေနဲ့တခြားရာဇဝတ်ဂိုင်းတွေလိုမျိုးတရားမဝင်ဝင်ရောက်လာတဲ့သူတွေကိုကိုလုံးဝပေးကျင်တဲ့မျိုးတွေအနေနဲ့ဒီလူတွေကိုချက်ချင်းတာဝန်ယူသွားဖို့လိုတယ်ဆိုပြီးတော့သမ္မတထရမ့်ကပြောလိုက်ပြီးလူမှုကြီးကြပ်ရေးဥပဒေကိုအခုချက်ချင်းဖို့ချက်ချင်းပြင်ဖို့ပြောလိုက်ပါတယ်ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကအမိမြေလုံခြုံရေးဝန်ကြီးကာစတန်နီယိုစင်ယာယူကနှုတ်ထွက်သွားပြီးတဲ့နောက်သူ့နေရာမှာကဗင်မက်ကလီနန်ကိုယာယီဝန်ကြီးဖြစ်နဲ့တာဝန်ထမ်းဆောင်ဖို့ခန့်လိုက်ခြင်းကစပြီးတော့သမ္မတထရမ့်ကရေပြောင်းအခြေချသူတွေအမေရိကန်နိုင်ငံနဲ့ဝင်လို့မရအောင်မက္ကဆီကိုနယ်သက်ကိုပိတ်ဖို့မက်ကလင်နန်ကိုပြီးခဲ့တဲ့တစ်ပတ်ကတောင်းဆိုခဲ့တယ်ဆိုပြီးနယူးယောက်တိုင်းနဲ့ CNN သတင်းဌာနတွေကတောက်ကြနေကဖော်ပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်ခဲ့လို့ဖမ်းဆီးခံနေရတဲ့သူတွေကိုတခြားမျိုးတွေကိုပို့ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်။သူစဉ်းစားနေတဲ့မျိုးတွေကသူ့ရဲ့တင်းကျပ်တဲ့လူဝေမှုကြီးကြပ်ရေးမူဝါဒတွေကိုကန့်ကွက်ဆန့်ကျင်နေကြတဲ့မျိုးတွေဖြစ်ပါတယ်။ Amini Lunjung Huni Tanaga Yashiriga, Akaima Kangwani de Jamabe, Tamra Tramka Taujaniga Dago, Jinya Geraba, Tipo Pinangi Shirarigo, Tue Suya Puega, Tedi Chaja Chishu Lila Nire Lule, Tamra Tramka Piovare, Democratic Nine Imitama and Ye Shire Luemu Chiche Ubrigo, Mapinje Mepinia, Tiamu Yaudare, Tue Colonia Murigo, Popo, Tu Chiche Sinani Lelo, Tamra Tramka Tue Tueta Lumukuema, Taujani Sobanga Yita Popia Gevare.
Wikili website Ditanu, Julian Asango, Pretending up Hana Pirena Tugu, Pantara Ha Uri Janga, Change Amenza, Yensai Dabo Shizu, Nangaita Bari Lapinaja. To her Britain, Jen Tong Marvel Sabido Sinibare, Britain Nangaye, Taikan Liva Party Council, Jeremy Corbyn Garo, Britain Suyan in the Asanko, American Nangango, Tiakan Lebiamu, Kisago, Tasi Tennis, Sobido, Tredagani, Piovane, UN Afghanistan Nanganga, Lumsana, Yasa, Janjo Murigo, Popiareta, American Go Lebiamu, Kisago, Sanjan Tennis, Sobido, Tuga Piovane. Nanamuga Asanche Shini, Jennifer Robinson Wale, Tunine Asanko, American Tiayo Nigo, Lebion Sisivo, Chubamugo, Tasina Wood Lodame, so we got TP Pajage Bade. Redenia Ubi Yara, American Nanganine, Asanko Trosi Go, Lepion, Pibo, Jalila, Sunny and Matangi, Tayawe and Tonsuama, Chibari. At the Laser Kuneshi, Pede Asansha, Nanamuga Igudo Tayaman, and how Santa Kune Grega, Colonida, Chibari. Damebiga Chadarinigara, Igudo Tayunga, Asansha Colombo Peter at the board to Nijet Digo, Chupavi, to Nanga, Yegi Sari must be without Sopani Raja to go, Tanyongani, and Top Kabido, Britain Yedapaga to go, Pandi Togera to buy.
Pure American and Yabe Yamabada season ago. Now I'm Gonaigan is then IT. Lightometer Saku, kilohertz Tinga Linga Tonya. Lightometer Nessanga, kilohertz. ติดติดชิคคอนโดเนี่ยไลน์โทรมิดา 30 กิโลเฮิรตซ์ 93.5 เนี่ยปฐมนายเวมาไลน์ละมิดา 외제မပြေလေတဲ့မိသားစုတွေကအမျိုးသမီးတွေကိုအယောင်ဆောင်လက်ထပ်မှုတွေနဲ့လှည့်ပြပြီးသူတို့ကိုတရုတ်နိုင်ငံအတွင်းမှာပြည်တစားရိအဖြစ်အတင်းကျပ်ခိုင်းစီတာမျိုးဒါမှမဟုတ်ကိုရင်းအင်္ဂါတွေရောင်းချတာမျိုးတွေလုပ်တယ်လို့ပါကစ္စတန်မီဒီယာတခုကဖော်ပြပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံကစနေနေ့မှာတုံ့ပြန်ထားတာမှာတော့ဒီလိုစီးပွားရေးလုပ်ငန်းတွေကိုတရုတ်ဥပဒေတွေအရတင်းတင်းကျပ ပြည်နယ်ကိုတရုတ်ပါကစ္စတန်စစ်ပွဲရေးစင်းကြံအစီအစဉ်စတင်ခဲ့ပြီးနောက်ပါကစ္စတန်ကိုလာရောက်တဲ့တရုတ်ဦးရေဒါတိတိတတာတိုးလာခဲ့တာပါတရုတ်အမျိုးသားတွေနဲ့ပါကစ္စတန်အမျိုးသမီးတွေလင်းညာလက်ထက်မှုတွေကတော့ဒေသရင်းမီဒီယာတွေမှာသတင်းတွေခက်ဆစ်ဆစ်ပါလာပြီးရဲ့နောက်
ဒီကိစ္စအပေါ်လွှတ်တော်အမှတ်တွေကြားဆွေးနွေးညှင်းခုံမှုတွေနောက်ဒီတရားဥပဒေနဲ့မညီတဲ့လောက်ရက်တွေကိုအာဏာပိုင်တွေဘက်ကစုံစမ်းဖို့တောင်းဆိုမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားနောက်နေနေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကရရင်နဲ့ဆုံးဖြတ်ချက်ချဖို့ဒီနေ့ကောင်အထိအချိန်ပေးမှာဖြစ်တယ်လို့မြောက်ကိုရီးယားကောင်ဆ ဲ့နောက်တစ်ကြိမ်ထပ်ပြီးတွေ့ဆုံဖို့ဆန္ဒရှိကြောင်းဒါပေမဲ့အမေရိကန်ဘက်ကသဘောထားပြောင်းမယ်လို့ပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်နဲ့သဘောထားရှိပါတယ်လို့အမေရိကန်သမ္မတထရမ့်ကလည်းစနေနေ့က Twitter လူမှုကွန်ရက်ကနေတုံ့ပြန်ခဲ့ပါတယ်။သူတို့နှစ်ဦးရဲ့ပုံကိုယ်ရေးဆက်ဆံမှုကတိတ်ကိုကောင်းမွန်နေတဲ့ဖြစ်ကြောင်းနဲ့သူနဲ့သူရည်ရည်ချက်တွေအပြည့်ဝနားလည်မှုနဲ့တတိယမြောက်ထိပ်သီးဆွေးနွေးပွဲကကောင်းမွန်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
စစ်အာဏာသိမ်းထားတဲ့ဆူဒန်စစ်ကောင်ဆောင်ဟာနှစ်နှစ်အတွင်းမှာအာဏာကိုအယက်သားဆိုးရစီလွှဲပေးမယ်လို့စနေတွေကကြေပေးလိုက်ပြီးညမထွက်ရအမိန့်ကိုလည်းရှုပ်သိမ်းလိုက်ပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယပိုချုပ်ကြီးအက်ဒယ်ဖာတာအယ်ဘာဟန်ရဲ့ပထမဆုံးအကြိမ်ရုံးမြင့်တန်ကြားကပြောတဲ့မိန့်ခွန်းအတွင်းအခုလိုပြောလိုက်တာဖြစ်ပြီးအဖြုတ်ချခံလိုက်ရတဲ့သမရဟောင်းအိုမာအယ်ဘာရှားလက်ထက်ကအရေးပေါ်ဥပဒေတွေနဲ့အမိန့်ချမှတ်ခံထားရတဲ့အကျဉ်းသားအလုံးကိုလွှတ်ပေးဖို့လည်းအမိန့်ပေးလိုက်ပါတယ်။မနေ့စနေနေ့မှာပဲနိုင်ငံရဲ့ထောက်လန်းရေးအကြီးအကဲဆာလာအက်ဒူလာမိုဟာမက်ဆာလီယာဒူကနှုတ်ထွက်သွားပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယပိုချုပ်ကြီးအက်ဒယ်ဖာတာအယ်ဘာဟန်က Sala Ghosh lo luti nyare thaw lan yi aji ke Sala Abdullah Mohammed Salih ye nout twet sa go lek khan yu lai de lo ja pye sit kaun si ga chin nya che thauk par de sit tet au chou ma go mulo la chaung yun ja ye atwe ayat ta so ya phwet nai ne thi set le san na pya taung su twa bo Sudan jwan chin atat pinya shin myaw phwe ga tai twun tha par de
Syria nai ngan Misra myu ma Syria sit khan go Israel ba ga le chaung ga ni tai khai khe ra chaung 3 yaut dan ya ya twar de lo Syria nai ngan ga pyo lai par de Syria nai ngan 11 ha ma pi ne ma ဒီနေ့စောပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အင်ဂျီတော်များများပျက်စီးသွားခဲ့တယ်လို့လဲစီးရီးယားဆွေးဝါးပိုင်စာနာသတင်းအေဂျင်စီကပြောပါတယ်စီးရီးယားလေရောင်းချန်ကာကွယ်ရေးဒုံးကျည်တွေကအစ်ရီဘက်ကပြစ်လိုက်တဲ့ဒုံးကျည်တချို့ကိုဟန်တားနိုင်ခဲ့တယ်လို့အမင်းပေါ်လိုတဲ့စစ်ဖက်ရာရှိတအူးကပြောတယ်လို့စာနာသတင်းအေဂျင်စီကဖော်ပြပါတယ်ခင်ဗျာအင်္ဂလန်မှာဒီကစားနေတဲ့ပရီးမီယာလ Man City အတွက်ဂိုး Raheem Sterling ကပဲသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ
မဟာစကြံအကြနေတင်းငွေနေညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်အတွင်းစစ်ရှောင်ပြည်သူတွေစားနပ်ရိက္ခာလုံလောက်မှုရှိပါရဲ့လားဆိုတာပြောပြပေးပါရစေရခိုင်တိုင်းရင်းသားလက်နက်ကိုင်နဲ့အစိုးရတပ်တို့ကြားစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းဒုက္ခသည်ထောင်ချီခိုလုံနေကြတဲ့စစ်ဆောင်စခန်းတွေစီမြို့နယ်ရက်ွက်အုပ်ချုပ်ရေးမှုတွေရဲ့ခွင့်ပြုချက်ရမှတည်ယူပို့ဆောင်ခွင့်ပြုတဲ့အတွက်ကုညီကယ်ဆယ်ရေးအထောက်ပံ့တွေပေးပို့ချနိုင်ရေးအခက်ကြုံနေကြရပါတယ်အခုလက်တလုံးမှာကိုစစ်ဆောင်ဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယေက3000ကျော်အထိတိုးလာနေပြီးအရေးပေါ်တောက်သုံးရေနဲ့စားနပ်ရိက္ခာပြက်လက်နေတာဖြစ်ပါတယ်စစ်ဆောင်ဒုက္ခသည်စခန်းတွေစီမှာကုညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်ရေးဘယ်လိုဆောင်ရွက်နေသလဲဆိုတာကိုကိုရိုင်းကုညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစောစောထွန်းကိုမဆုမောကဆက်သွယ်မိမြတဲ့အခါမှာသူကအခုလိုစပြေပါတယ
်ဒီလိုမင်းချီအရာကတော့3000တော့ကျော်လာပါပြီ3000ကျော်လာပါပြီပေါ့နော်အဲအဓိကအခက်အခဲကတော့ဒီရဲ့ပိုက်တွေမှာဆိုရင်တချို့တော့စခဲတွေမှာကအဓိကစနေခံပိုက်ခံရတယ်ပြတ်တောက်မှုတွေတော့ဖြစ်နေပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဆိုလို့ရှိရင်မလေးဖက်ကိုဒီတချို့တော့စခဲတွေကိုစနေခံတွေတပူပူအစီအစဉ်နေပါတယ်အဲနောက်တစ်ခုကတချို့တော့စခဲတွေမှာဆိုလို့ရှိရင်တော့ရေတောက်ပုတ်ရခက်ခဲရှိပါတယ်နောက်စခဲတော်တော်များများတော့ရာသီဥတုပူတာကြောင့်ပေါ့နော်ဒီအမှုကောက်ကိုဒီကောက်မုံနဲ့မှုကောက်ကိုမရောက်သေးတာရေပေါ့အဲချေပြုတ်ဖို့အတွက်ထင်းနေမရှိတာတွေလည်းတချို့သခင်တွေတော်တော်များများမှာပြုတ်ရှိနေကြပါတယ်ဟောကုညီမယ်ဆိုလို့ရှိရင်အဲ့ဒီမြို့နယ်မှာရှိတဲ့ခြေဦးရဲ့ခွင့်ပြုချက်နဲ့မှကုညီရမယ်အဲ့လိုမျိုးမဟုတ်ပဲနဲ့အဲခွင့်ပြုချက်ပါပြီနဲ့ကုညီပေးတော့မယ်ဆိုလို့ရှိရင်အဲ့ဒါအရေးယူလို့ရတယ်ဆိုပြီးတော့မှဒါကညွှန်ချက်ချင်းထွက်ကြပါပြီအဲ့ဒါမှတိကျတော့အဲ့လိုမှပေးကြတာပေါ့လေနော်အဲ့လိုမျိုးတော့လည်းမရှိလို့ရှိရင်ဒီစီပီတစ်ခွက်တွေမှာအရင်ကခက်ခဲတိုးတော့မယ်ဆိုတော့သူတို့လည်းနားနဲ့တော့ပေါ့တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့လောလောဆယ်မှာအခုအဲ့လိုမျိုးပေါ့နော်ဒီစစ်ပြေးစစ်ရှောင်ဒီပြည်သူတွေရှိဖို့ဒီစားတဲ့ရိတ်ခါတို့အဓိကလိုအပ်နေတဲ့တောက်သုံးရည်တွေပို့တဲ့အခါမှာဒီကိုစောစောထိုးထုတ်လို့မျိုးကုကြီးကဲဆက်ပေးနေသူတွေရောနောက်ထပ်အလှူရှင်တွေအတွက်ကောဘလို့ပြအခက်ခဲကြုံရပါလဲလမ်းမန်းဆက်သွယ်ရေးပိုင်းရတော့အစ်စ်ပြေးရလားဘာပြဒီအကူအညီတွေလိုတာရှိပါလိမ့်ရှင
်ဟုတ်ကဲ့အဲဒီလိုမျိုးဒီညကအထားတာရှိတဲ့ခါကျတော့ကျွန်တော်တို့ကတော့ဒီအတီးပြီးမှတော့တော့တာပေါ့လေမျိုးမျိုးချင်းတော့တီးပြီးတော့တာပေါ့ဒါပေမဲ့တစ်ဖက်မှာရှိတာကလည်းအဲတခါတလေသူတို့ကိုခွင့်ပြုရှယ်လို့မျိုးတကယ်လို့ရှိရင်သူတို့ကဟောအကြောင်းမျိုးပြပြီးတော့မှဒီခွင့်ပြုပေးတာလည်းကြုံပါလေကျွန်တော်တို့ကြုံရဖွေးတွေရှိပါတယ်အဲဆိုတော့ဟောဒီပေါ်မှာတော့ဒီစီပစ်တစ်ခွက်တွေဒီမှာတော့အများကြီးခက်ခဲကြုံတာပေါ့လေအဲတချို့မျိုးတွေဆိုတာကအဲ့ဒီနိုးနေချင်းမှာကဒီတခြားဆယ်နဲ့တခြားတော့ဒီရိခတ်ပစ္စည်းတွေမလွေကူဘူးဆိုတဲ့ခါကျတော့တခြားမျိုးတွေကဝေပြီးမှတော့ပေါ်တာရှိပါတယ်အခုကျတော့သူတို့ကအဲ့လိုမျိုးတစ်မျိုးကတစ်မျိုးကုသင်းတော့လာတာတွေကိုကိုပစ္စည်းတွေကုသင်းပေးမှုတာတွေကိုမလုပ်ရဘူးသာသဖြင့်အဲ့လိုရှင်ရထုတ်တဲ့ခါကျတော့ကျွန်တော်ကုညီဖေးတွေမှာတော့တော်တော်လေးခက်ခဲရှိတာပေါ့အဲနောက်တစ်ခုကတခြားတွေကြောင့်လို့ရှိရင်ဒီစီပီတစ်ခွက်တွေရေလွယ်ချက်ကအရေးပေါ်လို့တွေဖြစ်ခဲ့ပါတယ်အဲ့ဒီခါမှာကုပစ္စည်းတင်ပြီးတော့မှကုပစ္စည်းဆောင်ရမယ်ဆိုတဲ့ခါကျတော့အော်လွယ်တဲ့အချိန်မှာမြောင်းနေရတဲ့အချိန်လေးတွေတုံတာပေါ့လေအဲဆိုတော့ဒီခပြုံးမင်းကတော့တကယ်လို့ဆိုရင်တော့ဒီစီပီတစ်ခွက်တွေပြည်သူတွေပေါ်မှာမျက်နှာမုံပြီးတော့မှဆူရတာမဟုတ်ဘူးဆိုတာကိုတော့ကျွန်တော်တို့အဲ့လိုခင်စားပါတယ
်ဟုတ်ကဲ့အဲ့တော့ဒီလုံခြုံရေးပိုင်းကပေါ့နော်ဒီစစ်တပ်နဲ့ဒီမြို့နယ်တွေမှာတာဝန်ယူထားတဲ့လုံခြုံရေးတာဝန်ခံတွေဘက်ကရောဒီလိုပစ်ကားတွေပါတွေသွားဖို့လုပ်တဲ့အခါမှာဟိုလမ်းမှာတားတာမျိုးလို့စစ်ဆေးတာမျိုးလို့ရှိလားဘလို့ခက်ခဲရှိပါလဲ
ဟုတ်တယ်မသူတို့ကဒီလာဘိုးတဲ့ PC တွေကိုတရာစစ်တမ်းတွေတုံသေးပါတယ်ကျုံသွားတယ်ကျွန်တော်တို့ เออถ้าเดินด้วยไม่จมูกบ่เลยแต่เมื่อเนี่ยตอนที่เราจมได้บ่เลยตอนนี้เขาจะรอตัวนู้นว่าบาบีซี่เดลเลยบุตรเบี้ยโตมาเลยเขาจะชิมเนื้อเราชิบ่เลยเออไอ้ดอกดีลุงชงเอชินเนี่ยอาชิงอาจารย์เราจะรู้ว่าอ่ะคู่กับดีตัวชู้ดีสิบเอ็ดข้อดีเลยอันนี้จงเนื้อละก็ดีไต่ปุ้ยดีจอมหัวบุบบ่เนาะเออจะรู้ว่าปู่ดีทำมาเลยไหมดีไต่ปุ้ยดีชินเลยปู่ลุงเนื้อละหัวบุอ่ะดีก็บาเลยสุดรอดีมีชินเลยก็จะดีมาเว่ดีก็อาชิง ဒီကွေးကမိုးရအခွင့်အရေးတက်စီခင်ရတယ်တက်စီခင်ရတယ်တမျိုးတွေကြုံနေကြတာပါဟုတ်ကဲ့အခုကတောက်ဆုံးပေါ့နော်ဒီဒုက္ခတဲ့ဥယျာဘယ်လောက်ရှိသွားပြီလဲတို့တို့အဓိကဘာတွေများလိုအပ်နေတာတွေရှိပါလဲရှင်နောက်ဆုံးအခြေအနေပေါ့နော်ဟုတ်ကဲ့အခုဒီကျွန်တော်တို့ဆင်းတော့အတိအကျတော့တော်လာလောကနဲ့ခင်းရှိပါတယ်ဒါပေမဲ့ကျွန်တော်တို့ main ရှိအရာကတော့၃ပေါင်းတော့ကျော်လာပါပြီ၃တော့ကျော်လာပါပြီပေါ့န ဒီရာဇဝတ္ထုပူဇာကြောင့်ပေါ့နော်ဒီမိုးကောက်ကိုဒီကောက်မုံနဲ့မိုးကောက်ကိုမရောက်သေးတာရေပေါ့အဲနောက်တစ်ခုကကြတော့ဒီရေချေပြိုးဖို့အတွက်ထင်းနေမရှိတာတွေတချို့သခင်တွေတော်တော်များများမှာပြုစုရှိနေကြပါတယ်လောလောဆယ်ရောဒီတိုက်ပွဲချင်းတွေရောပါကြားပြီလေကိုစတော်တော်အဲတိုက်ပွဲချင်းတွေကတော့ဒီရေပိုက်မှာတော့တင်းပြီးတော့မကြားမိပါဘူးကျွန်တော်တို့ဟိုနေနေရောင်းနေတဲ့တခေါက်တော့ဖြစ်ပါတယ်
ရခိုင်တိုင်းရင်းသားမြို့နယ်များစီရုံကကိုစောစောထွန်းကိုမဆုမောင်ကဆက်သွယ်မိမြန်ထားတာဖြစ်ပါလေရှင်အခုဆက်ပြီးနားဆင်ကြရမယ့်သတင်းစာစီရစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်ကိုတော့မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါလေရှင်
အခုဆိုရင်မြန်မာနိုင်ငံပြည်သူအများစု နှစ်သက်ကူးသကြံပွဲ ဆင်နွှဲနေကြပြီဖြစ်ပါတယ် တကြံပွဲတော့ကာလကိုနေထိုင်ရနေရာမှာပဲတကြံပွဲဆင်နွှဲနေရသူတွေရှိသလိုအလုလောက်ကရနေရာကနေဇာတိချက်ကျွေမွေးရမြေပြန်သူတွေလည်းပြန်ကြပါတယ်တချို့ကတော့ပြည်တွင်းပြည်ပခီးထွက်သူထွက်ကြပါတယ်ဘယ်လိုပဲဖြစ်ဖြစ်တကြံတွင်းကာလဟာမြန်မာပြည်သူတွေအထူးသဖြင့်ဗုဒ္ဓဘာသာဝင်တွေဥပုသ်သီလစောင့်တည်ကြအနားယူကြပျော်ကြရှင်ကြတဲ့ကာလလို့ဆိုရင်လည်းမမှားပါဘူး
ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်တကြံပျော်ပွဲမဆင်နွှဲနိုင်ကြသူတွေမပျော်ရွှင်နိုင်ကြသူတွေလည်းရှိနေပါသေးတယ်။ကုရပအဲ့ဒီကြောင်းတင်ပြသွားပါမယ်။တကြံတွင်းပျော်ရွှင်မှုမရနိုင်တဲ့ထင်ရှားတဲ့နေရာကတော့ရခိုင်ပြည်နယ်ပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းလက်ရှိရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုက်တပ်ဖွဲ့အေအေနဲ့တပ်မတော်နေရာတော်များများမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ အခုနောက်ဆုံးဧပြီလ9ရက်နေ့ကအေအေတပ်ဖွဲ့ကနေရခိုင်ပြည်နယ်မြောက်ဦးမြို့နားကအမှတ်37လုံခြုံရေးရဲတပ်ဖွဲ့ဌာနချုပ်ကိုဝင်ရောက်တိုက်ခိုက်တဲ့ပြစ်စင်မှာနှစ်ဖက်တေဆုံဒဏ်ရာရရကြရုံကရဲတပ်ဖွဲ့ဝင်မိသားစုခုနှစ်ယောက်အေအေတပ်ဖွဲ့နဲ့ပါသွားပြီးနောက်ပိုင်းသူတို့ကပြန်ပို့ပေးပါတယ်။တိုက်ပွဲဖြစ်ပွားရာနာကျေးရွာတိရွာကရွာသား20ကျော်ကိုမတင်ကာလို့ဆိုပြီးတပ်မတော်
Yone Nagumha, Nyamatweya and make Totabare, a Yinga Maunokiai area the Kude, Nyamatweya and make Totayagani, a ku naute Namune Dulara Pibare. Taipwe Tinira, Tisin Dri Yatari Tiji Dea Yamurile, Shilani Rajao, Biloya Trapi Kuloni Jayare, Sibishao, Jidwe Hale, Natang Gwe Jobabari. တိုက်ပွဲကြောင့်ရောညမထွက်ရအမိန့်ကြောင့်မှာဒေသခံတွေလောက်ကင်စားတော့ရတာတွားရလာရတာအခက်အခဲဖြစ်စေပါတယ်ဒီလိုအခြေအနေတွေကြောင့်ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေတကြံကာလအရင်နှစ်တွေတုန်းကလိုပျော်ရွှင်မှုမရှိကြတော့ပါဘူးတိုက်ပွဲတွေရဆိုင်ကြဖို့ပဲဆန္ဒရှိနေကြတာပါစစ်ပွဲတိုက်ရိုက်ဖြစ်ပွားတာမရှိပေမဲ့လည်းဒုက္ခရောက်နေကြသူတွေကိုစာနာတဲ့အနေနဲ့စစ်တွေလိုမျိုးကြီးပြကြီးကရခို
ပြောင်းလို့အခြားသီးနှံနေလဲပါပါတယ်။မြန်မာနိုင်ငံ ဒီမှာဆိုရတာထုတ်ပြန်တဲ့ကုံသွေးဆိုင်ရာကိန်းတန်းတွေကိုကြည့်ရင်လည်းအဲ့ဒီချက်မှန်ကန်ရောက်တွေ့နိုင်ပါတယ်။မူဆယ်နေဆက်ကုံသွေးမှာအခုနှစ်2018ခုချောက်လာတာကာလကုံသွေးမှုပမာဏဟာအရင်နှစ်ကာလတူကုံသွေးမှုပမာဏထက်အများကြီးရောကြခဲ့ပြီးအထူးသဖြင့်ပို့ကုန်မှာအရင်နှစ်ကထက်ဒေါ်လာ300000နီးပါးရောနေခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာနိုင်ငံထဲမှာစံတန်ချိန်2000နဲ့ပြောင်းနေပြီနေတာရဲ
ဒီတစ်ခါစပားပေါ်စားအချိန်စပားစေးဟာအရင်နှစ်ကလောက်ဈေးကောင်းမရတော့ပါဘူးဈေးကောင်းမရတဲ့အပြင်တင်းတရာကိုကြံ9သိန်းအောက်ကြာဆင်းသွားမယ်အလားလာလဲတွေ့မြင်နေကြရပါတယ်အဲ့လိုသာဆိုရင်စပားဆိုင်တောင်သူတွေ စားစရိတ်တောင်မကမိပဲအရှုံးပေါ်နိုင်ပါတယ်ဒီလိုအခြေအနေကြောင့်မြန်မာနိုင်ငံဆန်စပါးအတင်းချုပ်ကနေကုန်တယ်ရီအနေနဲ့အရင်နှစ်ကထုတ်ပြန်ထားတဲ့စပါးတင်းတရာကိုအနေဆုံးကြန့်ဝင် 9သိန်းအထက်ကပဲဝယ်ယူဖို့တိုက်တွန်းစာတွေလည်းထုတ်နေရပါတယ်အခုနှစ်တကြိမ်ပျော်ရွှင်မှုမရနိုင်တဲ့သူတွေထဲမှာမြန်မာနိုင်ငံတဝန်းကဒုက္ခသည်တွေလည်းပါဝင်ကြပါတယ်အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာကချင်ပြည်နယ်မှာရှမ်းပြည်နယ်မြောက်ပိုင်းမှာရခိုင်ပြည်နယ်မှာဒုက္ခသည်တွေအများကြီးရှိနေပါတယ် ရခိုင်ပြည်နယ်မှာဒုက္ခသည်တွေအများကြီးရှိနေပါတယ်အရေးအတွက်ဟာရော့သွားတယ်လို့မရှိတိုးပြင်းတိုးလာနေပါတယ်2019နှစ်မှာတကြောပြန်ဖြစ်လာတဲ့ကချင်လက်နက်ကိုင်ကရင်နဲ့တက်မတော်တိုက်ပွဲတွေကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာစစ်ပေးဆောင်ဒုက္ခသည်အရေးအတွက်ရှစ်တောင်းကိုတောင်းထိရောက်သွားခဲ့ပြီးအခုနောက်ပိုင်း9000ချောက်တောင်းလောက်ကျန်မယ်လို့ခန့်မှန်းရပါတယ်ဒီခဲ့တဲ့2018နှစ်လေကစတက်မတ
ပါသာရေးလူမျိုးရေးစနစ်အကျန်းဖတ်မှုတွေဖြစ်ပွားပြီးနောက်ပိုင်းစစ်တွေအေရိယာတွေကဒုက္ခသည်စခန်းတွေမှာရောက်နေတဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းဒီကနေ့အချိန်ထိနေရမပြန်နိုင်သေးပါဘူးအလားတူဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာလည်းမြန်မာနိုင်ငံကထွက်ပြေးသွားကြတယ်တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေလည်းတကြံကာလဟာသူတို့နဲ့ဘာမှမဆိုင်ဘူးဖြစ်
Mune, Yebo Maunu, Kachinbine, Moni Mune, Diayunga, Madia, the Sadu Ubri, Boma, Sakuni Dinner, Tonga Nanizi, Chamada, Kalayabare, the Jajuni Matanga, Ibira Sani Animaro, Dryda Minting Guyu, Tamrogani, Sweetare, Boma Nanga, Kaji Dre, Amaga Mapibe, Incent Tau, a Chosangu, Pura, Kalayababi, Drurigaro, the Jango Tonga Nibe, Piataya Umaba, the Lu Jangala. Amyatungalu, Pyoshimu, Mayajare, Amyajishini, we met a Chinja Kayame, Kalaku, Janizir, a Chinari, Yep by Lava, Adrian, Lumio Dome, Lurigo Subi, Ibrahim Sunny and Nima, Yamanagan to one, a Jena, Divian, Lubi like that, the Kugaro, Akuni, the Jandre, the Dingo, the Ku Pikelu, the Sayakai, Shine, Midazu, and Ego, Pyoshin Zire, the Janchinka, Pisi, Geba Jau, Timbiala Yabare.
Pussy to Ami, a beer entering the Dachako, Tanelani Menakemal, and now to Jay Nas in Namarishi, a cool lame in Ganya, Tayali Lansunirango, pick of Yazishi.
Prosnapia, Monaku, Dodajan, two video Yamon Jaha Sushin, who sent Set Vega, Sanjane, to a Pella Yala. Lupa Zima Pipjani, a Pongi, Dawn Shiduria, Hagwe, Anne Jadu, Chessia Gonglu, the old Lambione, we want to lead him, you Pila Girawa. ဒီတော့လေအရင်အာနာရှင်ခင်မှာဆိုလို့ရှိရင်တန်ကြာဖွဲ့ရတဲ့ဂျန်ပြီးပြီဆိုရင်အချုပ်ထဲရောက်တဲ့ဘဝလေးရှိခဲ့ဘူးပါလေဒါပေမဲ့လေလူတို့ကရွေးချယ်တဲ့ဒီမိုကရေစီယသားစုကလက်ထက်မှာဂျန်တန်ကြာတကိုစဉ်းစားမတင်ရင်ခွင့်ပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့ဆန်းပါတယ်အခုနေ့ရန်ကုန်တကြာမှာဂျန်တန်ကြာတကိုခွင့်ပြုမိတ်မရလို့ရှိရင်စင်ပေါ်ဖျော်ဖြေခွင့်မပေးတဲ့အပေါ်သရရှင် ကျက်ကိုယ့်ရဲ့မိခွန်းတွေကိုစားလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြေမြန်ကြပါတော့ရှင်ကိုကြည့်လို့ပါတယ်
Lamet Eganya Diary Lima Power Sunu Lejabu Tama Peko Yazichi. A cook Gunyan and Maitha Najor season disappeared in the 2003 season good Nasi in Jaya Amashi.
Nigeria nainge nao ta mai nga ipo or a myo gele ha taba ma amwa bu amwe so myo gele chit ba le ba lo le so yin no di myo ma ben nya chi chi amwa bu re ji be twi ni ya da chang myet si re mhao ni bi la lo da chin ni ma wa chang ta chang go twa ji lai me so yin a yauk ti ya ma a yauk 20 ni ba lauk ga amwa bu le re phit ni ya twi ya ba le me taip pan ni sa tat de pya tha da ma shi de be me le myo du myo da re ga ro tu ro ye a sa sa de myo phit de yong bi re ywe hin chang phit me lo pyo ba de
အမွာဘူးလိုချင်နေဆုံးတွေအနေနဲ့လဲသူတို့မျိုးကရုံးပြည်ရွယ်ပြုတ်တောက်ကိုစားမယ်ဆိုရင်အမွာဘူးရနိုင်တယ်လို့ပြောပါတယ်။ထောင်900ခုနှစ်ဆယ်ခုနှစ်တည်းကပြိဿတားဖွားမိရဲ့ဆရာဝန်တယောက်ရဲ့လေ့လာချက်အရတော့ဒီဒေသမှာကလေးအယောက်တစ်ထောင်မွေးရင်အမွာဘူးအတွဲ90လောက်ပါတယ်လို့မှတ်တမ်းတင်ထားပါတယ်။အမွာဘူးတွေမွေးလွန်လာကြောင်းဒီဒေသရဲ့နာမည်ပေးတဲ့ရင်းချင်းမှုတွေမှာတည်တံ့ထည့်သ တောင်တန်းထူတက်တဲ့ဒေသမှာနေထိုင်တဲ့ဘီဝါအဗ်ဒူလာဟာအပျော်ရန်ဘောလုံးကစားသူတစ်ယောက်ဖြစ်ပါတယ်။သူ့အနေနဲ့အီတလီစီးရီးအိမ်မှာကစားတဲ့တကယ့်ရော်နယ်ဒိုအစ်စ်ကိုလည်းအပြင်မှာတနေ့နေ့မှာတွေ့ရမယ်လို့မျှော်လင့်နေပါတယ်။သူဟာအာရက်ကတ်လူမျိုးတစ်ယောက်ဖြစ်ပြီးတော့အီရန်အီရက်နယ်စပ်နာကဆင်းရဲတဲ့မိသားစုတစ်ခုမှမွေးဖွားခဲ့သူပါ။သူ့အဖေကတော့အငိမ့်စားကတ်လူမျိုးစုပါရှမာကာတပ်ဖွဲ့ဝင်တစ်ယောက်ဖြစ်ပြီးမိသားစုကဆင်းရဲတဲ့အတွက်သူဟာအသက်9နှစ်လောက်အထိပဲပညာသင်ကြားခွင့်ရခဲ့တာပါ။အခုချိန်မှာတော့သူဟာဒေသတွင်းမှာလူသိများထင်ရှားလာပြီးမကြာခဏဆယ်ဖီတွဲရိုက်ခံရတဲ့သူတစ်ယောက်ဖြစ်လာပါတယ်ခင်ဗျာ
။နောက်ကြားတဲ့ဇမ်ဘီယာပတိစီယာပြည်ဟာစီလေးပတိစာတစ်ချက်ကို9မိနစ်အတွင်းမှာအပြီးရေးချယ်ပြနိုင်ခဲ့တာကြောင့်အမြင့်ဆုံးပတိရေးနိုင်တဲ့သူတစ်ဦးဖြစ်လာပါရဲ့။သူ့ရဲ့စွမ်းရည်ကိုဒူဘိုင်းကမ္ဘာနုပညာပြပွဲမှာပြခဲ့တာပါ။အသက်29နှစ်အရွယ်ဗစ်တာစစ်တလီဟာနားမကြားတဲ့သူတစ်ယောက်ဖြစ်ပြီး2006ခုနှစ်ကဒူဘိုင်းဝန်မိသားစုနဲ့အတူကျောင်းလာခဲ့ပါတယ်။သူကအချိန်ပိုင်း graphic designer အဖြစ်လည်းလုပ်ကိုင်နေပြီးတော့စီစေး acrylic ဆေးတွေအဓိကသုံးပြီးပကြီရေးတာပါ။ညီကို3ယောက်ရှိပြီးတော့သူ့ရဲ့အကြောင်းအာယုံကငငယ်လေးတက်ကတဖြည်းဖြည်းနဲ့ချိုးရင်းသွားခဲ့တာပါ။ဒူဘိုင်းကိုခြေချပြီးပြောင်းရွှေ့ခဲ့တဲ့အတွက်လည်းသူ့သားရဲ့ပကြီအချွမ်းကိုရေစမ်းခံပြိုးတဲ့အနေနဲ့စမ်းသပ်ဖော်ထုတ်ခွင့်ရခဲ့တယ်လို့အမေဖြစ်တဲ့သူကပြောပါရဲ့။သူကဒူဘိုင်းကအထူးအကူအညီလိုအပ်နေတဲ့သူတွေအတွက်ဖန်တီးထားတဲ့အမှုပညာစတူဒီယိုကို၃နှစ်တာတည်ရောက်တင်ကြားခဲ့ပြီးတော့ဒူဘိုင်း SAE Institute ကနေပြီးတော့ Graphic Design ဘာသာရပ်နဲ့ပွဲရခဲ့တာပါ။သူ့ရဲ့လက်ရာတွေကိုဒူဘိုင်းနိုင်ငံတွင်သာမကနိုင်ငံရခြားတိုင်းပြည်တွေဖြစ်တဲ့ Netherlands နဲ့ Ireland တိုင်းပြည်တွေမှာပါပြသနိုင်ခဲ့ပါတယ်။နှစ်စဉ်ကျင်းပတဲ့ Ras Al Khaimah အမှုပညာပွဲမှာသူကအကောင်းဆုံးအမှုပညာရှင်ဆုနဲ့လူကြိုက်အများဆုံးအမှုပညာရှင်ဆုတွေလည်းရရှိခဲ့ပါတယ်ရှင်။
ကိုငင်းချမ်းနဲ့မဲတနာကျော်တို့စီစဉ်ထုတ်လွှင့်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့ပြည်ထောင်စုကောင်ကျိုးဆောင်ပါတီအသစ်တစ်ခုထူထောင်လိုက်တဲ့သူရဥရှင်မန်းနဲ့ VOE ရဲ့တီးသန့်တွေ့ဆုံမေးမြန်းခန်းအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်10ရက်မဟာတကြံအကြာနေ့တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းကီလိုမီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုည10:00နာရီအစီအစဉ်မှာတော့အထူးအစီအစဉ်တစ်ရက်အဖြစ်တက်မတော်သားဟောင်းတဦးပြည်ခိုင်ဖြိုးပါတီဝင်ဟောင်းတဦးဖြစ်သူသူရဥရွှေမတ်နဲ့ VOA ရဲ့တီးသန့်တွေ့ဆုံမေးမြန်းခန်းကိုနားဆင်ရမှာပါ။တိုင်းပြည်တွင်မှာစီလုံးညီညွတ်မှုပြိုကွဲမှာကိုအစိုးရညာဆုံးဖြစ်သလိုသူ့ပါတီအနေနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးအတွက်အဓိကထားလှုပ်သွားမယ်လို့မကြာခင်ကမှပြည်ထောင်စုကောင်းကျိုးဆောင်ပါတီတစ်ကိုထူထောင်လိုက်တဲ့သူရဥရွှေမန်းကပြောပါရယ်တမတော်ထိတ်တန့်အရာရှိတဦးဖြစ်ခဲ့သလိုနိုင်ငံရေးပါတီခေါင်းဆောင်လွှတ်တော်ခေါင်းဆောင်တာဝန်တွေကိုတာဝန်ထမ်းဆောင်ခဲ့ဘူးသူတယောက်အနေနဲ့လက်ရှိနိုင်ငံရေးနဲ့တမတော်ရဲ့အခမ်းအနားအပေါ်အမြင်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ပေါ်အမြင်စာရတွေနဲ့ပတ်သက်လို့သူရဥရွှေမန်းကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလည်းဥက္ကယိုးရဲ့ဒီနိုင်ငံရေးပါတီအစ်စ်ပေါ့နော်ထူထောင်မှုအကြောင်းတွေပေါ်လာတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဥက္ကဋ္ဌအနေနဲ့သတင်းစာတွေနဲ့တွေ့ဆုံပြီးရှင်းလင်းပွဲတွေလုပ်တယ်။အဲတော့ဥက္ကဋ္ဌအနေနဲ့ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲသတင်းစာတွေနဲ့လည်းတွေ့တာတွေရှိရပြောတာတွေလည်းရှိပါတယ်။ဒီကြားထဲမှာအခုကျွန်တော်မေးချင်တဲ့အကြောင်းအရာလေးတစ်ခုကတော့ဒီလက်ရှိအချိန်ရဲ့လုပ်ငန်းတွေဖြစ်ပေါ်လာတဲ့အနေအထားတွေရဲ့ပြောရမယ်ဆိုလို့ရှိရင်တော့အချိန်ဂိုက်ဖြစ်မှုပေါ့နော်။အဲ့ဒါကဒီဥက္ကဋ္ဌရုပ်နိုင်ငံရေးပါတီတစ်တခုထောင်ဖို့ဆိုပြီးတော့ဖြစ်လာတဲ့အကြောင်းအရာကဘလို့အခြေခံတွေဖြစ်လာရတယ်။ဘာကြောင့်မရတယ်လဲဆိုတော့ဥက္ကဋ္ဌအနေနဲ့ဒီအခုလက်ရှိအစိုးရဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်အနေနဲ့ရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပါတော်လေးကိုနင်းနီးကကပူပေါင်းပြီးတော့ဆက်ဆံပြီးတော့အကူအညီပေးလှုပ်ဆောင်နေတဲ့အနေအထားကနေအခုလိုပါတီတစ်တခုခွဲထောင်လိုက်တယ်ဆိုတော့အကြောင်းအခြေခံချက်ကဘာလို့များရှိမလဲဆိုတော့ကျွန်တော်နည်းနည်းလေးပြောပြပါလား
။ဟုတ်ဒါကတော့ဒီနိုင်ငံရဲ့အရေးအကိစ္စများကိုတကယ်စိတ်ဝင်စားပြီးလုပ်တော့မယ်ဆိုလို့ရှိရင်တော့နိုင်ငံရေးပါတီတွေကတည်ထောင်ဖို့လိုအပ်တာဖြစ်ပါတယ်။အဲ့လိုအယူဆရှိလို့ပဲဒီနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးတရားဝင်စုမှုရေးငြိမ်းချမ်းရေးလုပ်ငန်းစဉ်များနဲ့ပတ်သက်ပြီးတော့လဲဒီနေ့ဒီကာလမှာနိုင်ငံရေးပါတီတခုတည်ထောင်ပြီးလုပ်မယ်ဆိုအပူကြီးကောင်းလာနိုင်လိမ့်မယ်လို့ယူဆတဲ့အတွက်နိုင်ငံရေးပါတီတွေကထူထောင်နေဖြစ်ပါတယ
်ဒီနေရာမှာဥက္ကဋ္ဌစကားကိုကျွန်တော်နားထောင်လိုက်တဲ့အခါတော့ပူကြီးကောင်းလာမယ်လို့ယူဆတယ်ပူကြီးကောင်းလာမယ်လို့ယူဆတယ်ဆိုတော့စကားတော်လာကိုပဲကျွန်တော်ကောက်ရမယ်ဆိုလို့ရှိရင်အထူးသဖြင့်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေကိုရေးပွဲအားဖြင့်သုံးသပ်မယ်ဆိုလို့ရှိရင်အထူးဖြင့်ငြိမ်းချမ်းရေးကိစ္စနောက်တစ်ခုစီးပွားရေးကိစ္စနိုင်ငံတကာဆက်ဆံရေးကိစ္စနိုင်ငံတကာဆက်ဆံရေးကိစ္စဆိုတော့နိုင်ငံတကာရဲ့သဘောထားတွေအပြင်ကိုယင်းနှိမ့်ညှုံ့နှံမှုတွေဒီကိစ္စမျိုးတွေမှာအရေးကြီးတဲ့ချက်ပေါ့အဲ့ဒါနဲ့ပတ်သက်လို့ဥက္ကဋ္ဌကြီးကအခုလက်ရှိအစိုးရဘုံတော်တော်လေးနင်းနီးကကနဲ့အကြံပြုခဲ့တာရှိရဲကုညီပြီးတော့ဆောင်ရွက်သုံးသပ်ပေးခဲ့တာရှိရဲအချိန်မျိုးရေကွန်းအားဖြင့်ဘယ်လိုသုံးသပ်တယ်လဲ
လက်ရှိအစိုးရအနေနဲ့မူလမျောလင့်ထားတဲ့အခက်အခဲတွေတွေ့ကြုံရတာရှိတယ်လို့မမျောလင့်ပဲနဲ့တွေ့ကြုံရတဲ့အခက်အခဲလည်းအများကြီးရှိပါတယ်။ဒီနေ့အဖြစ်အပျက်တွေခြုံငုံသုံးသပ်နေမယ်ဆိုရင်တော့တချို့ကိစ္စတွေကစိတ်မကောင်းပါဘူး။ဘလောက်ပဲကြိုးစားဆောင်ရွက်တော့လဲလက်ရှိအခြေအနေကတော့ခုနကကျွန်တော်တို့မျောလင့်ထားတယ်လို့မဖြစ်လာတဲ့အတွက်ကတော့ဒီဘက်တော့ကျွန်တော်စိတ်မကောင်းဘူး။အဲ့ဒီတွေလည်းကျွန်တော်အနေနဲ့ကျွန်တော်တက်နိုင်တဲ့ဘက်ကပါဝင်ဆောင်ဖို့ရည်ရွယ်ပါတယ်အဲ့တော့ထပ်ပြီးဒီတဲ့ပို့ထူပြောရမယ်ဆိုရင်ကျွန်တော်ကစီလုံးညီညွတ်ကြီးဒီရဲ့ပို့ပြောမျိုးသွေးစီညီညွတ်ကိုကြိုက်တယ်အဲ့တော့စီလုံးညီညွတ်မှသွေးစီညီညွတ်မှကျွန်တော်ကဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နိုင်တယ်ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်မှကျွန်တော်နိုင်ငံတိုးတက်ဒါရမလို့လိုပါတီတရထူထောင်တဲ့နေရာမှာလည်းအခြားရည်ရွယ်ချက်တွေအပြင် သွေးစည်းညင်ညွရေးသုံးမွေးရင်တိုင်းသားစီလုံးညင်ညွရေးအမျိုးသားပြန်လဲတက်ညာရေးအတွက်လဲကျွန်တော်တို့ထူထောင်မဲ့ပါတီအနေနဲ့အဓိကထားပြီးစူးစမ်းဆောင်ရမှာပ
ါဒီလိုရွေချက်တွေကဒီဘုရားအဖြစ်ပြောမယ်ဆိုလို့ရှိရင်တော့ပြည်ခိုင်ဖြူပါတီရဲ့ရွေချက်လဲဒီတိုင်းပါပဲဒီအခြေခံပေါ်မူတည်တယ်အလားတူပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေချက်တွေမူဝါဒဆိုလဲဒီအခြေခံပေါ်မှာပဲမူတည်ရပါပဲအဲ့တော့ဟိုအုတ်ထိုက်ရိုးပါတီအသေးရဲ့အသေးစိတ်မူဝါဒတွေကိုတော့အခုလောလောဆယ်မှာတော့မေးဖို့စောလွန်းသေးတယ်လို့ထင်ပါတယ်ဒီနေရာမှာတော့အကြမ်းရင်းမေးချင်တာကလက်ရှိအခြေအနေကြီးဖြစ်လာတဲ့အနေအထားဟာမူကွဲလို့လားလူကွဲလို့လားဆိုတော့အကြမ်းရင်းအခြေအနေပေါ့လေ
ဆိုတော့ဘယ်ပါတီပဲဖြစ်ဖြစ်ပဲအဖွဲ့ကြီးပဲဖြစ်ဖြစ်မူသဘောသို့မဟုတ်ရင်ရည်ရွယ်ချက်ရည်မှန်ချက်ကတော့အားလုံးကောင်းကြတာစာထဲမှာလည်းကောင်းကောင်းရေးထားတာပဲစကားပြောတော့လည်းကောင်းကောင်းဝယ်ပြောတာပဲဒါပေမဲ့အကောင့်ထဲပေါ်ဆောင်ရွက်တဲ့ဘက်ကပို့ပြီးတော့အဓိကကြပဲဒါရောမလို့နှစ်ခုလုံးကျွန်တော်ပြောချင်ပါတယ်မူဘောလူဘောအဲကောင်းဖို့နှစ်ခုလုံးလိုတဲ့အတွက်ကျွန်တော်တို့တီထောင်နဲ့ပါတီမှာမူကောင်းအောင်ရောလူကောင်းအောင်ရောအဓိကထားပြီးတော့ဆောင်ရမ်းမှာဖြစ်ပါတယ်။
အဲ့တော့ဒီရပ်ပိုင်းအတွင်းမှာပဲမကြာခင်တုန်းကဖြစ်ခဲ့တဲ့ကိစ္စလေးတစ်ခုပြန်ကောက်ပြီးတော့မေးချင်ပါတယ်။အဲ့ဒါကဥပဒေကြီးတစ်ချိန်လုံးဥဆောင်လာခဲ့တဲ့ဒီ
ဥပဒေကြီးရနဲ့အထူးကိစ္စရများလေးလာဆန်းစစ်သုံးတက်ရေးကော်မရှင်ဖြစ
်ဒီကော်မရှင်ကလည်းဥပဒေကြီးဒီပဲပါတီမှာထူထောင်မယ်ဆိုတော့မကြာသေးခင်ကာလအတွင်းမှာပဲဒီကော်မရှင်ကိုလွတ်တော်ထဲမှာတည်တန်းတိုးမပေးဘူးတည်တန်းတိုးမပေးတဲ့အခါကျတော့ဒီကော်မရှင်ကဒီလွတ်တော်ထဲမှာအမတန်အရေးကြီးတဲ့အလုပ်တွေလုပ်နေခဲ့တယ်တော်တော်များများလည်းလုပ်ငန်းဆောင်တာတွေလုပ်ခဲ့တဲ့အနေအထားရှိတော့ဥက္ကဋ္ဌကြီးထွက်သွားတယ်ဆိုရင်တော့မှပဲကော်မရှင်ကဆက်မရှိတယ်ဘူ
းဒါကတော့အယူဆပုံမှာတည်ပါတယ်အဲကော်မရှင်မရှိဘဲနဲ့လုံးလို့ရတယ်ဆိုတော့အယူဆမျိုးဆိုရင်တော့ဒီကော်မရှင်ကိုအခုလိုတက်တမ်းမတိုးလိုက်တာမှန်ပါတယ်အဲဒါရယ်ပြီးကော်မရှင်ရှိတဲ့နယ်ဆိုတော့အယူဆရှိတယ်ဆိုရင်တော့ဥက္ကဋ္ဌကကော်မရှင်ကထွက်သွားပြီးတော့အတုံးမှန်ထွက်တဲ့နယ်လူထွက်သွားပြီးတော့ကော်မရှင်ဆက်လက်ကြံရှိနေခြင်းဟာဒီနိုင်ငံအတွက်ကောလွှတ်တော်အတွက်ကောကောင်းမလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကော်မရှင်ကအထူးသဖြင့်ဒီကော်မရှင်ဖြတ်သိမ်းလိုက်တဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆိုလို့ရှိရင်လည်းအခြေခံဥပဒေကိုပြောင်းလဲဖို့ဆိုပြီးတော့တိုက်တိုက်တွန်းတွန်းနေလှုပ်လာတဲ့အချိန်ရှိဖြစ်နေတယ်။ဒီခိုင်ချိုးပါတီဘက်ကဆိုလို့ရှိရင်လည်းဒီပြည်နယ်နဲ့ဝန်ကြီးချုပ်ဟိုဒီအခန့်ထားရေးကိစ္စမှာပြည်ဝင်ပြောင်းလဲမှုတွေတမနာတိုင်းမခံဖို့ဘာညာဆိုတဲ့အခြေခံပြောင်းလဲမှုတွေလှုပ်ဖို့ဟိုတွန်းတက်တိုက်လေးပြောလာနေရရှိရလေ။ဆိုတော့ဒီလိုဥပဒေကြောင်းရည်ရည်ရည်ကိစ္စမှာအရေးကြီးနေတဲ့အချိန်နေမှာအဲဒီလိုစီစစ်ပေးတဲ့ဒီကိစ္စတွေပေါ်ထူးပြပေးနေတဲ့ကွန်ပျင်တရားမရှိဘူးဆိုတော့ဒီကွန်ပျင်တရားအနေနဲ့ရောဥရယဒီလက်ရှိအာဏာရပါတီနဲ့အစိုးရကြားထဲမှာရောကွဲလဲချက်တင်ញံဖြစ်ခဲ့လို့လား
ဆိုတော့ဒီလိုတော့လေပြောမယ်ဆိုရင်စဉ်းစားမယ်ဆိုလဲစဉ်းစားလို့ရပါတယ်ကျွန်တော်တို့ကော်မရှင်ကမူဝါဒချမှတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူးအဲ့ဒါမဲ့အဆုံးမြတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူး။မူဝါဒချက်မှတ်ပေးနိုင်တဲ့အဖွဲ့အစည်းနဲ့အဆုံးမြတ်ပေးနိုင်တဲ့အဖွဲ့အစည်းကိုကော်မရှင်ကသုံးသပ်အကြံပြုခြင်းမျှတာဖြစ်ပါတယ်။ဒါရောမလို့ကော်မရှင်သည်ဘုနာ policy maker မဟုတ်ဘူး။ကော်မရှင်သည် decision maker မဟုတ်ဘူး။ကော်မရှင်သည်တင်ပြအကြံပြုချက်ပေးတဲ့အဖွဲ့သားဖြစ်ပါတယ်။ဒါရောမလို့အခုလိုအရေးကြီးတဲ့ကာလမှာကော်မရှင်ကိုဆက်ထားရှိခြင်းရှိမရှိကတော့သက်ဆိုင်တဲ့သူများရဲ့အဆုံးမြတ်တာဖြစ်ပါတယ်။ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေကိုလွှတ်တော်အနေနဲ့တော့သက်ဆိုင်အဖွဲ့ကြီးများနဲ့တော့ဖြစ်မြောက်အောင်သူပဲလှုပ်သွားမယ်။အနေထားရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
အဲ့တော့ဒီကော်မရှင်ကတော့ဒီဒါအခုလာမဲ့တက်တန်းလွတ်တော်ကာလအတွင်းမှာတော့ဒါကော်မရှင်ကနှိမ့်ထိတ်တန်သွားပြီ။နောက်လာမဲ့လွတ်တော်တွေမှာတော့ဒါမျိုးအလားတူကော်မရှင်ဖြစ်လာစေဖို့ဆန္ဒရှိလား။လိုအပ်တယ်လို့ထင်မလား
ဟိုကျွန်တော်ကတော့ဟိုကျွန်တော်အယူဆပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာဥပဒေကြမ်းများရေးဆွဲတင်ပြခြင်းဥပဒေကထွက်ပေါ်လာမယ်နှုတ်ရီစီမင်းစည်းကမ်းဥပဒေအမိန့်ကြော်ညာစာများဆောင်ရှင်းကိစ္စကိုဆောင်တဲ့နေရာမှာအဖွဲ့အစည်းတစ်ခုကလိုအပ်ပါတယ်ဒ တခြားနိုင်ငံတွေမှာလည်းအဲ့ဒီအဖွဲ့အစည်းမျိုးရှိပါတယ်ကျွန်တော်နိုင်ငံမှာမရှိသေးဘူးမရှိရင်ကာလမှာကျွန်တော်ပြီးခဲ့တဲ့ပထမကြိမ်လွှတ်တော်တက်တန်းကစပြီးတော့အဲ့လိုအဖွဲ့အစည်းမရှိတဲ့အတွက်လွှတ်တော်အနေနဲ့ပဲဒီအဖွဲ့အစည်းကိုဖွဲ့ပြီးတော့ခုနကိစ္စများကိုစီစဉ်ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ
်ဆိုတော့ဥက္ကဋ္ဌရဲ့ဒီလွှတ်တော်တွင်ချက်တန်းမှုနဲ့လွှတ်တော်တွင်မှာဆောင်ရွက်ခဲ့တဲ့ပုံစံတွေအရကြည့်မယ်ဆိုလို့ရှိရင်ဥက္ကဋ္ဌအနေနဲ့အခုအစောပိုင်းမှာသမ္မတဥသိမ်းစိန်လက်ထက်မှာလွတ်တော်ကိုဥဆောင်နိုင်ခဲ့တယ်။လွတ်တော်တဲကိုလည်းအတိုက်ခံဖွဲ့စည်းတွေဝင်ရောက်လာအောင်လွတ်တော်ကိုဒီအစိုးရရဲ့ check and balance ပေါ့နော်။အစိုးရရဲ့လုပ်ရက်တွေပေါ်မှာတော်တော်လေးကိုဟိုထောက်ပြနိုင်တဲ့ချိန်ဝင်ရှာညှိပေးနိုင်တဲ့နေထားမျိုးရောက်အောင်လုပ်နိုင်ခဲ့တယ်လို့ယူဆပါတယ်။အဲအခုလက်ရှိလွတ်တော်ကာလမှာရောဒီအခြေအနေကိုဘယ်လိုမြင်လဲခင်ဗျာ
။ဒီဟာတော့ကျွန်တော်ကဟိုတုန်းကလွတ်တော်မှာအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အဲကိုငချင်းကိုရှင်းတယ်လို့ပြောတဲ့သဘောမျိုးလည်းဖြစ်မှာဆိုရင်ပါလေဒါကတော့ကျွန်တော်အနေနဲ့သုံးသပ်ထားတဲ့အများပြည်သူကသုံးသပ်ထားကောင်းတယ်လို့ပဲကျွန်တော်ဖြည့်ချင်ပ
ါဒါကဥပဒေရဲ့အရင်ကာလအကြောင်းပြောတာလीအခုလက်ရှိမြင်သမျှမှာရောဒီလက်ရှိအစိုးရရဲ့လူပုဂ္ဂိုလ်ရဲ့ဟိုလွှမ်းမိုးမှုတွေကလွတ်တော်တွင်မှာဘလောက်ထိများတိတ်ကြီးမားနေတယ်လဲဥပမာအချင်းဆိုလို့ရှိရင်နိုင်ငံတကာလွတ်တော်တွေရဲ့ထုံးစံအရဆိုရှင်လွတ်တော်အမတ်တယောက်ဟာပါတီကိုကိုစားပြုမှုတဲ့သက်ဆိုင်ရာမဲဆန္ဒတွေနဲ့မဲဆန္ဒရှင်တွေရဲ့အခြေအနေကိုကိုစားပြုကြတာဟုတ်အကြောင်းအရာအရေးကြီးတဲ့တကယ့်ကိုဘုံတိတ်သဘာဝကြလွန်တဲ့အကြောင်းအရာတွေကြောင့်မှပါတီလိုင်းပေါ့နော်ပါတီကိုကိုစားပြုပြီးမဲပေးကြတာရှိပါတယ်ဒါပေမဲ့အဲ့ဒါမျိုးတွေရောအခုလက်ရှိလွတ်တော်ထဲမှာဖြစ်လာရဲ့လားဒီဒီလိုသာမဖြစ်ဘူးဆိုလို့ရှိရင်ဒီလွတ်တော်တရားကလူနိုင်ငံတကာမှာဆိုလို့ရှိရင်ဟိုဒစိမ့်တုံးထုလွတ်တော်ပေါ့နော် rubber stamp လွတ်တော်လို့ခေါ်ကြတာ哦ဆိုတော့အဲ့ဒီအနေအထားမျိုးကရှိနေတယ်လို့ထင်လား
ဆိုတော့ဒါလည်းအဲ့လိုကြီးလဲဒီလိုလဲဟိုဆွဆွဲပြောဆိုလို့တော့မရနိုင်ပါဘူးဒီနေ့လွတ်တော်ကလည်းတို့လိုပြည်သူများကိုကူစားပြုပြီးလုပ်နေတယ်ဆိုတော့အယူဆအထောင်ချက်ရှိတယ်ပြီးတဲ့အခါမှာပါတီရဲ့ဒီတဆိုင်နေဘက်ကပါမှုလည်းရှိနေဒီကမှသူတို့စဉ်းစားဆုံးဖြတ်တာဖြစ်တယ်လို့ပဲကျွန်တော်ထင်ပါတယ်
။ဘာကြောင့်လဲဆိုတော့ဥက္ကဋ္ဌရအခုပါတီအစ်ထောင်ပါတီအစ်ထောင်နဲ့အတိတ်ပဲရွေချက်ကလည်းရွေးကောက်ပွဲဝင်ပြီးလွှတ်တော်ထဲမှာလွှတ်တော်ထဲမှာမတူကွဲကြတဲ့အတန်တွေထွက်လာစေဖို့ရည်ရွယ်ထားတာ哦။ဆိုတော့ဒီရွေချက်ကတော့ဘယ်လောက်ထိအောင်မြင်လာဖြစ်လာမလဲ။ဥက္ကဋ္ဌကြီးအခုဒီလိုဟိုပါတီတသက်ထူထောင်ရတဲ့ရည်ရွယ်ချက်ထဲမှာရောဒီကိစ္စနဲ့ပတ်သက်လို့စိတ်ပြက်တာတွေမကျေနပ်တာတွေအားမရတာတွေပါနေခဲ့လို့လား
ဒီတဲ့ပို့ပြီးတော့အဓိပ္ပာယ်ပြောရမယ်ဆိုရင်ဒီနေ့နိုင်ငံတော်ရဲ့အချုပ်ချာနာမူလပိုင်ရှင်များဟာပြည်သူများဖြစ်ပါတယ်အဲ့တော့ပြည်သူများရဲ့စိတ်ဆန္ဒတွေကိုအကောင့်ထဲပို့ပေးရမှာကပါတီများပဲဖြစ်ပါတယ်ဒါမျိုးအဲ့ဒီပါတီတရားအနေနဲ့ပြည်သူများရဲ့အလိုဆန္ဒပြည်သူများရဲ့အချုပ်အခြာအာဏာကိုပေါ်ဆောင်ပေးတဲ့နေရာမှာကျွန်တော်ပါတီအနေနဲ့လည်းဒီနေရာဒီခန်းကဏ္ဍမှာထိုက်တင်နေရပါဝင်လို့ဖြစ်ပါတယ
်။ဒါပါတီပါတီအနေနဲ့တစ်ဆင့်ဥက္ကဋ္ဌရဲ့ပုံကိုယ်ရေးရည်မှန်းချက်အနေနဲ့ရောဘာတွေများထူးထူးခြားပိုလုပ်ပြီးနိုင်မယ်လို့ထင်တယ်။
ပုံကိုယ်ရေးရည်မှန်းချက်ဆိုတာတဲ့အဲပါတီရဲ့ရည်မှန်းချက်ကိုပါတီရဲ့လှုပ်ဆောင်မှုပိုအားပြုမယ်သဘောရှိပါတယ်။အဲလူပုဂ္ဂိုလ်ကအရေးကြီးပါတယ်ဒါမှန်တယ်မငင်းတာဘူးအဲ့ဒီမှာခေါင်းဆောင်မှုအခမ်းအနားလည်းအရေးကြီးတယ်အဲ့ဒီလိုပဲအဲ့ဒီခေါင်းဆောင်မှုနောက်မှာတွေ့ကက်ပါလာမယ်အဖွဲ့အစည်းကလည်းအရေးကြီးတယ်အဲ့ဒီညီတွေပဲအဲ့ဒီအဖွဲ့အစည်းဆောင်ရွက်ရမယ်ရှေ့လုပ်ငန်းစဉ်တရားဘုရားမစိုးမူဝါဒဒါလည်းအရေးကြီးတယ်ဒါပေမဲ့လူကောငူကောအရေးကြီးလို့ပဲလူပုဂ္ဂိုလ်ရဲ့တူးချင်းရည်မှန်းချက်ဆိုရတဲ့အဖွဲ့အစည်းတစ်ခုရဲ့ရည်မှန်းချက်ကကိုယ်ခိုင်မှမရှိဘူးကျွန်တော်နိုင်ငံမှာအဲ့လိုရှိလာဖို့ပြုထောင်ပြရမယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မို့ကျွန်တော်ပါတီတရားထူထောင်တဲ့နေရာမှာပါတီရဲ့ဖွဲ့စည်းမှု institution ကောင်းအောင်ပါတီမှာရှိတဲ့ပါတီဖွဲ့များရဲ့ capacity မြင်မအောင်လုပ်ပြရမယ်။ဒါမှသာကျွန်တော်နိုင်ငံကိုအဲ့ဒီအဖွဲ့အစည်းကရေရှည်ထိမ့်သိမ်းကာကွယ်စောင့်ရှောက်နေနေမှာပါဝင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။
ဟိုဥက္ကဋ္ဌရဲ့ပါတီကလူပုဂ္ဂိုလ်အခြေပြုပါတီဖြစ်လာမယ်လို့ဒါဟိုဥက္ကဋ္ဌအင်းနဲ့ဒါဟိုစစ်မှုအစစ်စစ်ဟိုစစ်ထက်ဖက်မှာလဲအတွေ့အကြုံတွေရှိတယ်လွတ်တော်ဥက္ကဋ္ဌတယောက်အင်းနဲ့လဲလွတ်တော်အတွင်းအတွေ့အကြုံတွေရှိတယ်နိုင်ငံရေးဒီ ဒီစစ်ဖက်ပေါ့နော်အတွေ့အကြုံတွေများစွာရှိလာခဲ့တဲ့လူတယောက်အနေနဲ့ဒါလူပုဂ္ဂိုလ်တယောက်ကိုပဲအခြေခံပြီးတော့ဒီပါတီကိုထောက်ခံကြပါလားဆိုတော့အဲချိတ်ကပ်မှုမျိုးတွေဖြစ်လာနိုင်မလား
ကျွန်တော်ကတော့ဒီနေရာမှာလူလဲကြည့်ပါမူလဲကြည့်ပါအဖွဲ့စည်းလဲကြည့်ပါလူကြည့်တဲ့ဆိုတဲ့မှာခေါင်းဆောင်လဲကြည့်ပါတူးချင်းရှင်ပြိုင်ကြမယ်ကိုယ်လဲလောင်းမြားကိုလဲကြည့်ပါအဲ့လိုပြည့်ပြည့်စုံစုံကြည့်ပြီးမှရွေးချယ်တဲ့ရွေးချယ်မှာပို့ပြီးမှန်တယ်မှာဖြစ်ပါတယ်ဒီတဲ့ပို့ပြောမျိုးကျွန်တော်ကနှလုံးသားနဲ့လည်းစဉ်းစားရတယ်အုံနောက်လည်းစဉ်းစားအုံနောက်ကိုဥစားပေးမလားနှလုံးသားဥစားပေးမလားနှစ်ခုလုံးကိုကျွန်တော်တို့စဉ်းစားပေးဖို့လိုပါလိမ့
်ဆိုတော့ဟိုအခုလက်ရှိအချိန်မှာတော့ဒီမူဝါဒတွေအစအများပြည်သူစိတ်ဝင်စားနေတာလည်းကတော့လောလောဆယ်တော့လူကိစ္စတွေလည်းပါတာပေါ့လေလူကိစ္စတွေဆိုတဲ့နေရာမှာဥက္ကဋ္ဌကြီးကလည်းထူးထူးခြားခြားအခုလိုနိုင်ငံရေးပါတီအသစ်ထူထောင်စေတဲ့အခြေအနေမျိုးဒီလိုအခြေအနေမျိုးရောက်သွားရအောင်ဆိုလို့ရှိရင်ထူးထူးခြားခြားဥက္ကဋ္ဌနဲ့အတော်လေးကိုနီးစပ်စပ်ရှိခဲ့တဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လောက်ရတချို့နဲ့ပတ်သက်ပြီးဘလောက်များကွဲလွဲချက်တွေများရှိခဲ့သလဲ
ဒီနေရာမှာကျွန်တော်တို့နှုတ်ရဆက်ဆံရရာလူပုဂ္ဂိုလ်ရဆက်ဆံအခြေခံပါတယ်အဲပါတီနှစ်ခုဟလာဆက်ဆံရေးဆိုတာကမရှိတော့နော်နေပါတယ်ကျွန်တော်လွတ်တော်ဥက္ကဋ္ဌကာလတုန်းကကျွန်တော်ပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီမှာကျွန်တော်ဥက္ကဋ္ဌကိုထမ်းဆောင်ခဲ့ပါတယ်အဲ့ဒီချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကဒီနေ့အတိုင်းမှာပုဂ္ဂိုလ်ပါအဲ့လိုဆက်ဆံတဲ့အခါမှာကျွန်တော်တို့ဘုနဲ့ကလူပုဂ္ဂိုလ်အခြေခံဆက်ဆံတယ်အဲ့ဒီမှာကျွန်တော်ကပါတီနှစ်ရက်ကိုအဲဒီဖက်နဲ့ဒီဖက်နားလည်မှုရှိစွာနဲ့တိုင်းပြည်တိုးတက်အောင်ညှိနှိုင်းပူးပေါင်းဆောင်ရမယ်ဆိုတဲ့ဟာကိုကျွန်တော်ကပုံလက်ခံတယ်။သို့ရတယ်အဲ့ဒီအဆင့်ကိုစူးစမ်းနေစဉ်ကာလမှာပဲအဲကျွန်တော်ကပြောမယ်ဆိုကျွန်တော်အယုတ်ကျိုးပြဖြစ်ခဲ့ရတယ်။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ကတော့ဒီမူလဆန္ဒရှိတာကိုကျွန်တော်ဆက်လက်ပြီးတော့တတ်နိုင်မှစူးစမ်းခဲ့ပါတယ်။အဲ့ဒီချိန်မှာနောက်ဆုံးအချိန်မှာကျွန်တော်ဒီပါတီမရှိပါဘူး။ကျွန်တော်ပါတီကကျွန်တော်ထုတ်ပြစ်ပါတယ်ကြားကောက်အောင်တော့ပါလဲဆိုတဲ့အခါမှာဘုန်းနဲ့ကအနာပိတယ်လို့ပြောပါတယ်နော်ဘယ်လိုပုံစံနဲ့ဖြစ်ဖြစ်ကျွန်တော်ဒီခုနအဲ့ဒီပါတီမှာမရှိတော့ပါဘူးမရှိတဲ့အတွက်နိုင်ငံတစ်ခုကိုတည်ထောင်တဲ့နေရာမှာပါတီကဒီနေ့ဒီကာလမှာအရေးကြီးတယ်အရင်ကအရေးမကြီးဒီနေ့ဒီကာလမှာအရေးကြီးတယ်ကြီးတဲ့အတွက်ကျွန်တော်လည်းကျွန်တော်တို့ထူထောင်မဲ့ပါတီမှာတတတအားနုံနုံကြွားကြွားတက်တက်ကြွားဆောင်ပြီးတော့မိမိပါတီမိမိအဖွဲ့အစည်းနဲ့မဆိုနိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်ညီနိုင်ပူးပေါင်းဆောင်ရမယ်ဆိုတဲ့စိတ်အရင်ခံနေပဲကျွန်တော်ဒီလိုလိုချင်းဖြစ်ပါတယ
်။အခုလက်ရှိအခြေအနေမှာကအမတန်အရေးကြီးတဲ့ကိစ္စကအခုနိုင်ငံရေးပါတီတွေနဲ့တက်မတော်နဲ့ဆက်ဆံရေးပေါ့နော်။အခုရာကြီးကလည်းတကယ်တမ်းဆိုရင်တက်မတော်ရဲ့ခေါင်းဆောင်တယောက်နေနဲ့အခုလိုအများပြည်သူမြင်နေကြတာတော့ဥက္ကဋ္ဌကြီးနဲ့ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ယဉ်ကျေးမှုပါတီရဲ့ဘက်မှာဥက္ကဋ္ဌကြီးရဲ့အကြံပေးမှုဩဇာအာဏာနီးစပ်ဆောင်ရွက်မှုတွေအခြေအနေကိုကြည့်ပြီးတစ်ချိန်ကြာလို့ရှိရင်ဥက္ကဋ္ဌကြီးကဒီအမျိုးသားပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်များဖြစ်လာမလားဆိုရဲဟိုတွေးထင်တာလည်းရှိရလေဒီနေရာမှာတစ်ဖက်ကကြာတော့လေဥက္ကဋ္ဌကြီးကဒီလိုတော့လုပ်မှာမဖြစ်ဘူးဒါဆိုရင်တမရောကတစ္ဆာပေါက်လို့ပြောလိုက်မယ်ဆိုတဲ့ပုံစံမျိုးဒီလိုဆိုရင်ရက်တွေရောရှိခဲ့လို့လား
ကျွန်တော်ကျွန်တော်ကအဲ့လိုဆိုရင်စမရှိပါဘူးအဓိကတော့ဗာလဲဆိုတဲ့အခါမှာနိုင်ငံရေးပါတီကထူထောင်လာတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုကြာခဲ့ပါပြီကြာခဲ့ပြီဆိုမှသူ့ရဲ့ပါတီကပုဂ္ဂိုလ်များလဲဒီနေ့ဗာပဲဖြစ်ဖြစ်သူတို့ပါတီဒီလိုအခွေအနာရတဲ့အချိန်မှာသူလဲအဲ့ဒီပုံမှန်မျိုးပြောသူလဲပါဝင်ရှင်လာတယ်သူ့နဲ့နဲ့သူအဲ့အချိန်မှာကျွန်တော်ကနေပြီးတော့ကြားပေါက်ဝင်ပြီးတဲ့အခါမှာခုနကသူတို့ပါတီရဲ့နေရာအဲပါတီရပေးမဲ့တာဝန်တွေအပါဝင်အခြားပါတီရစီမံခံဝဲတဲ့နေရာကိုကျွန်တော်ပေးမယ်ဆိုလို့ရှိရင်လည်းပေးသူတွေလည်းတိမတင်စဉ်းစားပါလိမ့်မယ်။ယူသူတွေလည်းတိမတင်စဉ်းစားပါလိမ့်မယ်။အဲ့ဒီပါတီဝင်များလည်းတိမတင်စဉ်းစားပါလိမ့်မယ်။ဒီတော့ကျွန်တော်ကခုနက NLD ပါတီမှာနေရာမရတဲ့ကိစ္စနော်။ဒီအခါမှာကျွန်တော်ကနေရာလိုချင်တဲ့ကိစ္စနဲ့ကျွန်တော်စီမံဘာမှပြဿနာမရှိပါဘူးအဲ့ဒီမဲ့တောင်ထဆောင်တဲ့နေရာမှာလည်းကျွန်တော်ကဒီဆိုရလက်ထက်မှာအောင်မြင်ပြီးတော့အရှင်ပြီးသွားတဲ့အနေထားဖြစ်အောင်လည်းကျွန်တော်ဘက်ကကျွန်တော်တတ်မြဲမြတ်ပောင်းခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အခုဒါဆိုလို့ရှိရင်အခုလက်ရှိ မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဥက္ကဋ္ဌအစိုးရဆုံးချက်ကပါရှိတယ
်။အဲကျွန်တော်တို့ခုနကစီလုံးညီညွတ်မှုပြန်မှာကျွန်တော်ဆိုရင်အစိုးရဆုံးက
စီလုံးညီညွတ်မှုဆိုတာဘယ်အဖွဲ့
စီလုံးညီညွတ်မှုဆိုတော့အကုန်လုံးပေါ့ဗျာနော်စီလုံးညီညွတ်မှုဆိုတာခုနကဒီတိုင်းသားချင်းချင်းကိုနော်တခါတိုင်းသားချင်းဆိုတာတိုင်းသားအချင်းချင်းမှာလဲစီလုံးညီညွတ်မှုပြန်မှာဆိုရင်အခြားတိုင်းသားအတွင်းမှာလည်းစီလုံးညီညွတ်ချက်မှာဆိုရင်အဲ့ဒါမဲ့အမျိုးသားစီလုံးညီညွတ်မှာလည်းကျွန်တော်ဆိုရင်စီလုံးညီညွတ်မှုဟာကျွန်တော်တို့ရဲ့အတွက်နိုင်ငံတကာအတွက်စီလုံးညီညွတ်မှုရှိမှဖွံ့ဖြိုးတိုးတက်မှုလုပ်မယ်ဖွံ့ဖြိုးတိုးတက်မှုဆောင်ရွက်နိုင်မယ်ဒါမှမဟုတ်အစိုးရဆုံးကစီလုံးညီညွတ်မှုပြတ်ပြားမှကျွန်တော်အစိုးရဆုံးမှာ
အခုလက်ရှိဆိုလို့ရှိရင်လည်းဒါဒေါ်ဆန်းစုကြည်ဆိုလို့ရှိရင်လက်ရှိအာဏာရပါတီအနေနဲ့လည်းလူအများစုရဲ့ထောက်ခံမှုတွေလည်းရထားတယ်။ဒီရှိသမျှတော်တော်များများတစ်ချိန်လုံးကတိုင်းရင်းသားအဖွဲ့အစည်းတွေရဲ့ယုံကြည်ကူးစားမှုတွေလည်းရှိတော့ဒီအခြေအနေဟာဘာကြောင့်တိုးတက်မလာတာလို့ယူဆရတယ်အဲ့ဒါဆိုရင်ဘာလို့လဲဥက္ကဋ္ဌကြီးတွေနဲ့အနီးကပ်လောက်လာတဲ့အခါကျတော့ဒီလို insight ဒီလိုဘာကြောင့်ဆိုတဲ့အကြောင်းလေးတစ်ခုကတော့ဟိုရှင်းရှင်းလင်းလင်းဥက္ကဋ္ဌကြီးရှိရနေသိကြပါတယ
်။ဆိုတော့ဟိုရှိကောင်းရှိနိုင်ပါလေဘာကြောင့်ဆိုတဲ့ဟာကတော့လောလောဆယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပပေါ်ပဲအခြေခံလို့ထင်ပါအဲယုံကြည်မှုတိတ်ယူကြည့်ပါအဲ့တော့ဘာကြောင့်ယုံကြည်မှုရှိခြင်းမရှိဆိုတာကျွန်တော်ဒါတော့ပြောပြလဲမရှိပါဘူးတေချာတော့ယုံကြည်မှုအဲအပြည့်ဝမရသေးတဲ့အတွက်ဆိုရင်တော့လုံလောက်မထင်ပါဘူ
းဟုတ်ကဲ့တဲ့ဒီတက်မတော်ရဲ့အခန်းကဏ္ဍအနေနဲ့ရောဒါဥက္ကဋ္ဌကြီးလည်းတက်မတော်ရဲ့အဲတကယ်ဦးစီးဦးဆောင်လောက်လာတဲ့အခုနိုင်ငံရေးကဏ္ဍမှာဥက္ကဋ္ဌအနေနဲ့တက်မတော်ကိုဘယ်လိုနေရာမျိုးမှာရှိစေခြင်းတည်းလဲ။ဒါရီဆက်ပြောဖြစ်စေခြင်းတည်းလဲဆိုတာလေးကိုတစ်ချက်ပြ
ောပြ။ဟိုတက်မတော်ဟာနိုင်ငံအတွက်မရှိမဖြစ်လိုအပ်တဲ့အဖွဲ့ကြီးဖြစ်ပါတယ်။ဒါမလို့တက်မတော်နဲ့အင်အားတောင်းနှင်းခိုင်မာပြီးစွန့်ရထင်မြင်တဲ့ခမိတက်မတော်တရားဒီနေ့ professional ပဲပြော standard အမျိုးပြောအဲ့လိုဖြစ်စေခြင်းပါ။ professionalသူတို့စတန်ဒါအာမီလို့ပြောလိုက်တဲ့အခါမှာစတန်ဒါအာမီမှာရှိတဲ့အချက်တွေပြည့်စုံစေချင်ပါတယ်။အဲ့ဒီလည်းကျွန်တော်အနေနဲ့ဒီလိုဖြစ်ပေါ်ဖို့တည်းလည်းကျွန်တော်ဆက်ရက်ထပ်ဆံမရှိပါဘူး။ဟုတ်ကဲ
့။နောက်တစ်ခုကအခုဒီမိုကရေစီအစိုးရလက်ထက်ပေါ့နော်။ဒီမိုကရေစီအစိုးရလက်ထက်မှာနိုင်ငံရဲ့ image ပုံရိပ်ပေါ့နော်။ပုံရိပ်ကနိုင်ငံတကာမှာတော်တော်ကြာဆင်းပါတယ်။ကြာဆင်းတဲ့အကြောင်းရင်းဟာလည်းဒီလိုဒုက္ခတွေကိစ္စဘာသာရေးကိစ္စဒီလိုကိစ္စတွေဟာနိုင်ငံတကာကနေပြီးတော့ဝေဖန်ပြောဆိုနေကြတယ်ဟာအကြောင်းမဲ့ဝေဖန်ပြောဆိုနေပြီးတော့အကွက်စင်ဝေဖန်နေတယ်လို့ဥက္ကဋ္ဌအနေနဲ့ယူဆသလားဒါမှမဟုတ်လို့ရှိရင်လည်းပြည်တွင်းမှာရောပြုပြင်ပြောင်းလဲဖို့ပြုပြင်ဒီအခြေအနေတွေကိုထိန်းကွက်ပေးဖို့လိုအပ်တယ်လို့ယူဆသလား
ဒီနေရာကျွန်တော်ဒီဘက်ကဒီလိုပြောမယ်ဆိုအမြင်ချင်းမတူဘူးလို့ထင်ပါတယ်နော်ဒီဘက်ကကျွန်တော်ပြည်တွင်းကအမြင်တောင်ရှိတဲ့လူများရဲ့အမြင်နဲ့ပြည်ပအမြင်များမတူချင်းကြောင့်ဒီလိုဖြစ်တယ်လို့ထင်ပါတယ်ဒီပေါ်မူတည်တော့ဒီလိုဖြစ်တယ်လို့ဖြစ်တဲ့အတွက်အမြင်ချင်းတူနှံအောင်ဘယ်လိုနှိမ့်နိုင်ရမလဲဆိုတဲ့ဟာပဲစဉ်းစားချက်ရှိပါတယ
်ဟုတ်ကဲ့အခုနေ့မြန်အုတ်ရိုက်ကိုနိုင်ငံတကာသတင်းဌာနတွေကလာတွေ့မယ်ဆိုလို့ရှိရင်တေချာပေါ့ပဲအခုကျွန်တော်မေးတာတည်းပို့ပြီးတော့တို့အာယုံထားပြီးနေမှာကရွေးကြကိစ္စကိုဘယ်လိုရှင်းမလဲလို့မေးမှာပေါ့အ
ဲ့လိုမေးမယ်ဆိုလို့ရှိရင်ရွေးကြကိစ္စကိုဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေမှန်များပေါ်လိလာသုံးသပ်ပြီးတော့အမှန်ကန်ဆုံးရအောင်ဖြေရှင်းမယ်လို့ကျွန်တော်ဖြေမှာပဲ
အဲ့တော့ဟိုလက်ရှိအဖြစ်ဆိုလို့ရှိရင်ဒီကိုဖီအန်နန်ဒီရဲ့ဟိုစင်ခံစားတွေလိလာသုံးသပ်မှုတွေအရာဆိုလို့ရှိရင်ဒါဟိုအကြံပြုချက်တွေလည်းရှိတာပဲဥက္ကဋ္ဌကြီးတို့ရှိလဲဒီကိစ္စတွေမှာမြင်ခဲ့ပါတယ်အဲ့တော့ဒီထဲမှာဆိုလို့ရှိရင်ဥက္ကဋ္ဌကြီးတို့အရင်တုန်းကဒီသူတို့ပြောတဲ့အထက်မှာနိုင်ငံကသုံးသပ်တဲ့အထက်မှာဥပဒေရေးရာကိစ္စတွေပါတယ်အထူးသဖြင့်1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်ပြီးတော့စီစစ်ပေးဖို့ကိစ္စပါညာဒီနေရာကိုကျွန်တော်ပြန်ကြည့်တဲ့အခါကျတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာရောအစိုးရအဖွဲ့အနေနဲ့ရောဥက္ကဋ္ဌကြီးတို့ရဲ့ဒီအခုဖြတ်သိမ်းလိုက်တဲ့ကော်မရှင်ကပါဒီအကြောင်းကိုကင်တွေ့တာမတွေ့ရသေးဘူးခင်ဗျအဲ့ဒါကျွန်တော်မသိလို့လားမကင်တွေ့ရလား
အဲ့တော့ကော်ဖီအနန်ကအင်ကန်လေးစားစရာကောင်းပါတယ် ဒါမဲ့ကိုပြအနိုင်ရဲ့အစီအကံစာအားလုံးမှန်တယ်ကောင်းတယ်ဆိုတဲ့ဟာကိုဟိုဒီလိုပြောဆိုမယ်ဆိုလို့ရှိရင်အဲ့လိုပြောဆိုတာဘယ်လောက်ထိမှန်လဲတင်မြတ်လဲဆိုကျွန်တော်စဉ်းစားဖို့လိုပါဘာကြောင့်လဲကိုပြအနိုင်ဒီကျွန်တော်ပြောတဲ့ဒီစားတယ်သူ့ရဲ့ကော်မရှင်ဒီလိုလာတယ်လာပြီးလုပ်တဲ့ခါမှာအချိန်ဘယ်လောက်ကြာကြာပြီလာတုံးတယ်အဲ့ဒီနေဒီပဲတစ်ချိန်တော့ကဒုတိယသမ္မတကုမြင တူတယောက်တည်းရဲ့တုံးသက်ချက်ကအလိုအမှန်လို့ယူဆပြီးဆောင်ရွက်မလားသူ့မုံရင်ပြည်ပြည်စုံစုံဆောင်ရွက်တာပေါ့မလားတရားရှိပါတယ်ဒါမှမဟုတ်ကျွန်တော်ပြန်ချုပ်မယ်ဆိုကိုဖေအနန္ဒီစားပါတယ်ဆိုရရင်သူ့ရဲ့အစီအကံစာအတိုင်းမဲ့တွေ့မသိလို့ရမယ်ဆိုလို့ရှိရင်တော့ဒီနေ့နိုင်ငံကိုစားပြုနေတဲ့အချုပ်ချာအာဏာနိုင်ငံတစ်ခုအနေနဲ့တည်မတည်ဆိုလဲစဉ်းစားမယ်သဘောရှိပါတယ်
အဲ့တော့အခုနိုင်ငံတခြားလက်ရှိအခြေအနေပေါ်ဘယ်လိုများဆက်ဟိုဖြစ်ဆက်ပြောကြရလိမ့်မယ်ရှိတယ်လေပေါ့နော်ဒါကတော့ဟိုအချိန်နဲ့တော်တော်လေးရသလောက်ကလေးပေါ့ဆိုတော့ထွေထူးတော့မရှိပါဘူးဟိုကျွန်တော်နိုင်ငံအတွက်ပြောမယ်ဆိုရင်တော့ပြည်သူတွေကျွန်တော်စပြောမှာဖြစ်ပါတယ်ပြည်သူများဟာစီးလုံးညီညွတ်ရေးသွေးစီညီညွတ်ရေးအတွက်အဓိကထားပြီးတော့စဉ်းစားလှုပ်ဆောင်ကြပါကိုမှအယူဆတွေအမျိုးမျို
ဘယ်လိုပဲအယူဆအမျိုးမျိုးရှိရှိကျွန်တော်တွေဟာပြည်သူမျက်နှာကြည့်တန်းပြည်မျက်နှာကြည့်ပြည်သူအကျိုးတန်းပြည်အကျိုးကိုပဲအဓိကထားဆောင်ဖို့လူတယ်ဆိုတာကိုကျွန်တော်တို့မမေ့ဖို့လိုပါတယ်တခါတခါမှာဒီစကားတွေပြောပြတဲ့အခါမှာပြည်သူအကျိုးတန်းပြည်အကျိုးဆိုတာတဲ့မိမိနဲ့မိမိအကျိုးစီးပွားတွေဆောင်ရွက်တာများသွားတယ်ဆိုရင်ပြည်သူနဲ့နိုင်ငံအတွက်ရောနှင်းမှုတွေဖြစ်စေတတ်တာတော့ဒါကျွန်တော်ဖြတ်သန်းလာတဲ့အတွေ့အကြုံရအခုလိုကျွန်တော်တင်ပြခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခိုင
်ကျွန်တော
်သူရဥရှိမန်ကို VOA ဌာနမှဥတ္တလွင်ထွန်ကကြွေးဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်ဒီကနေ့ညဘက်အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမှတ်မှတ်သိအောင်ပြောပြပေးပါဦးမရှင
်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုဟာနိုင်ငံတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြည့်လည်မှုတွေကြောင့်ထွက်ပြေးလာတဲ့ဗင်နီဇွဲလားဒုက္ခသည်တွေကိုကိုလံဘီယာနေဆက်မျိုးကူကူတာမှာဒီကနေ့တနင်္ဂနွေနေ့တွားရောက်တွေ့ဆုံမှုစီစဉ်ထားပါတယ်ဗင်နီဇွဲလားသမ္မတနီကိုလပ်စ်မာဒူရိုနဲ့သူ့အဆိုအရကိုလက်မခံတဲ့သမ္မတထရမ့်ရဲ့ရည်တည်ချက်ကိုထောက်ခံတဲ့အနေနဲ့ဝန်ကြီးပွန်ပီယိုကလက်တလောမှာတောင်အမေရိကတိုက်နိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ဖို့အတွက်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပြီးဒီလိုလုပ်လို့တရားဥပဒေကြောင်းအရအမှုရင်ဆိုင်ရတယ်ဆိုရင်သူ့အနေနဲ့လွတ်ငြိမ်ခွင့်ပေးမှာဖြစ်တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကတွစ်တာမှာမနေ့စနေနေ့ကအငင်းဆိုလိုက်ပါတယ်။သူအနေနဲ့မက္ကဆီကိုနယ်စပ်ကိုပိတ်နိုင်တဲ့အခွင့်အရေးလုံးဝရှိပြီးတကယ်လို့မက္ကဆီကိုအနေနဲ့အမေရိကန်နယ်စပ်ကိုတရားမဝင်လာတဲ့သူတွေကိုဖမ်းဆီးတာမျိုးမရှိဘူးဆိုရင်တော့ပိတ်လာနိုင်တယ်လို့လည်းပြောလိုက်ပါတယ်။ဒါ့အပြင်ဒီမိုကရက်တွေအနေနဲ့လူဝင်မှုဥပဒေကိုအမြန်ဆုံးပြောင်းရမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်။
2019ခုနှစ်ဧပြီလ14ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမမများသတင်းအောင်ပြောပြပေးသွားတာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါတယ်။ VOA American အတန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 4443တုံညာနဲ့လိုင်းဒိုမီတာ52 kHz 5805တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။ VOA ကနေပြီးတော့မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရဲ့ရှင်။ VOA Media တန်ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.